ိုးရားကတက်လာတော့အဓိကအဂျင်ဒါကငြိမ်းချမ်းရေးလိုမျိုးဖြစ်တော့2016မှာတော့တိတ်အများကြီးမတွေ့မိဘူးပေါ့ဗျာ2019ရောက်လာတဲ့အခါမှာတော့တချို့သတင်းတွေစတွေ့ရပါတယ်အရေးကြီးတဲ့တင်ရတာကဘူတောက်လျှောက်ပြောလာတဲ့မိုက်ခရိုစီးပွားရေးကိုငြိမ်အောင်လှုပ်လာနိုင်တယ်နောက်ပြီးတော့အဲ့ဒါနဲ့ဆက်ဆက်ပြီးတော့မိုက်ခရိုစီးပွားရေးရီဖောင်းပေါ့ဗျာဒီစီးပွားရေးကဏ္ဍပြုပြင်ပြောင်းလဲမှုတွေအတွက်ကမ္ဘာပံကနေတစ်နှစ်ကိုဒေါ်လာတန်း200နဲ့6နှစ်ကူညီရမယ်ဆိုတော့သဘောတူစာချုပ်မျိုးတွေလည်းချုပ်ထားပြီးသွားပါပြီဒီနှစ်ဥပိုင်းမှာပေါ့နော
်စီးပွားရေးနဲ့ပတ်သက်တဲ့ဥပဒေပိုင်းမှာဆိုရင်2019ခုနှစ်မတ်လမှာမြန်မာနိုင်ငံယင်းနှီးမြှုပ်နှံမှုဥပဒေအစ်ထွက်လာတာဒီဇင်ဘာလမှာကုမ္ပဏီများအဲ့ဥပဒေအစ်ထွက်လာတာတွေကိုကိုကျော်စောခိုင်ကထောက်ပြပါတယ
်ပထမတစ်ခုကနိုင်ငံရေးနှီးမြှုပ်နှံမှုကိုလမ်းဖွင့်ပေးတဲ့ဟာဒီခုဒုတိယတစ်ခုဖြစ်တဲ့ကုမ္ပဏီများအုပ်ဂရုတိကြတော့နိုင်ငံခြားကုမ္ပဏီတွေနဲ့ပြည်တွင်းကုမ္ပဏီတွေဘယ်လိုပေါင်းနိုင်မလဲဆိုတဲ့ဟာတွေကပိုပြီးရှင်းရှင်းလင်းလင်းဖြစ်လာတယ်လို့ပြောကြတယ်ဒီဥပဒေက ADB အကူအညီနဲ့ဆွဲထားတဲ့ဟာဆိုတော့တခြားနိုင်ငံတွေရဲ့အတွေ့အကြုံကောင်းတွေလည်းပါလာတယ်ဆိုတဲ့သဘောပေါ့နော်ဒီဥပဒေကဒါပေမဲ့ဒီနှစ်ဩဂတ်စ်တရနေ့ကျမှစပြီးအသက်ဝင်မှာအကျိုးကျေးဇူးအနေနဲ့ဥမာရန်ကုန်စတော့အက်ချိန်းလိုနေရာမျိုးမှာနိုင်ငံခြားသားယင်းနှီးမြှုပ်နှံမှုတွေဝင်လာနိုင်တဲ့သဘောရှိပါတယ
်နောက်တစ်ချက်ကတော့ဘန်နာနှစ်ကာလအပြောင်းအလဲလုပ်ထားတာပါမြန်မာနိုင်ငံရဲ့ဘန်နာနှစ်ကိုတောက်လျှောက်သတ်မှတ်လာတာကနှစ်တစ်နှစ်ရဲ့ EBL တရနေ့မှာစပြီးနောက်နှစ်မတ်လ30ရက်နေ့မှာအဆုံးသတ်ပါတယ်အခုပြောင်းလဲသတ်မှတ်လိုက်တဲ့ဘန်နာနှစ်အသစ်အရာဆိုရင်အောက်တိုဘာလတရနေ့မှာစပြီးစက်တင်ဘာလ30ရက်နေ့မှာအဆုံးသတ်မှာပါဒါနဲ့ဆက်ဆက်ပြီးလွှတ်တော်မှာအစိုးရအသုံးစရိတ်တွေတောင်းခံထားတာတွေနဲ့ပတ်သက်လို့ကိုကျော်စောခိုင်ကအခုလိုရှင်းပြပါတယ
်အဲ့တော့အရှိလာမဲ့ April to October 6လမှာသူကဘတ်ဂျက်အရင်လိုတနှစ်မဟုတ်ပဲ6လသာသက်သက်ခွဲရမယ်တဘောဖြစ်သွားတယ်။အဲ့ဒီအတွက်ပြည်တော်စုအစိုးရကလွတ်တော်မှာသူက7ဘီလီယံတပေါင်းကျော်တောင်းထားတယ်ဗျ။ဒါအခုဒီ January မှာဒါစီမံပဏာဝင်ကြီးကတောင်းထားတယ်။အဲ့ဒီထဲမှာအများစုဖြစ်တဲ့2800ခန့်လုံးကျော်ကျော်စီမံပဏာသုံးမယ်လို့တောင်းထားတယ်။ဘဒုရလိုက်တာစွမ်းအင်ပေါ့။သူလည်းဘီလီယံ2000ကျော်သုံးမယ်။နောက်တတိယအနေနဲ့မှာဘီလီယံ1000ကျော်ကိုတက်ကသုံးမယ်လို့တောင်းထားတာရှိတယ်။ဆိုလိုတာဒီဘတ်ဂျက်ခွဲငွေတွေမှာပါအပြောင်းလဲဖြစ်လာတယ်အဲ့ဒါကကောင်းတဲ့အပြောင်းလဲလို့ကျွန်တော်ယူဆတယ
်စီမံကိန်းပိုင်းမှာလည်းစီမံကိန်းကြီးတွေထွက်လာပြီးအဲ့ဒီထဲကမှအဓိကကတော့လျှက်စင်တဲ့စွမ်းအင်ပိုင်းဖြစ်တယ်လို့ပြောပါတယ
် LNG project တွေလာအောင်မယ် LNG project ဆိုတာက liquefied natural gas ပေါ့ဗျာကျွန်တော်တို့လွယ်အောင်ပြောရလို့ရှိရင် gas ကိုသုံးပြီးတော့လျှက်စစ်တာအထုတ်မှာအခုတို့လေးနေရရတာထားတယ်ရန်ကုန်တိုင်းမှာအလုံးဒီအဝိတိုင်းမှာကျွန်တော်ချောင်းတာနာမှာမီးလောင်ကြိုင်ဆိုတာရှိတယ်။ပြီးရင်တဝဲမှာနောက်တစ်ခုကရခိုင်မှာဆိုလို့ရှိရင်ကြောက်ရှိပေါ့။အဲ့တော့ဒီ gas လျှက်စစ်တာထုတ်တာနဲ့ပတ်သက်လို့ကျွန်တော်တို့ဒီရေအားတို့ကြောင့်မီးသွေးသမားတို့ကလည်းကန့်ကွက်ထားတာလေးတွေရှိတာပေါ့။အဓိကတော့ဈေးကြောင့်ပေါ့။ဒါပေမဲ့ဘာပဲဖြစ်ဖြစ်ဒီစွမ်းအင်နဲ့လျှက်စစ် project ကြီးတွေကစတော့နေပေါ့ဗျာ။ဒါတွေဟာကောင်းတဲ့အပြောင်းလဲတွေလို့အစိုးရရဲ့အားစိုက်ထားတဲ့အပြောင်းလဲတွေလို့ကျွန်တော်မြင်ပါတယ်။
အစိုးရကအားစိုက်ထားတယ်လို့ဆိုတဲ့အပြောင်းလဲတွေရှိတယ်လို့အစိုးရအနေနဲ့လှုပ်သင့်ပါလျက်နဲ့မလှုပ်သေးတာမလှုပ်နိုင်သေးတာတွေထဲမှာအဓိကတစ်ခုကလေယာဉ်ပြုပြင်ပြောင်းလဲရေးနဲ့မြေယာဆိုင်ရာပြဿနာတွေဖြစ်တယ်လို့ကိုကျော်စောခိုင်ကပြောပါတယ်။နောက်တစ်ခုကတော့စီးပွားရေးနဲ့ပတ်သက်ပြီးအရေးပါတဲ့အချက်လက်တွေကိုတရားဝင်ထုတ်ပြန်မှုအားနေတဲ့အတွက်လူမှုအမြင်ကိုဝေဝါးစေတာကြောင့်ဒါကိုခွင့်ကောင်းယူပြီးဆိုရှယ်မီဒီယာခေတ်မှာအစိုးရကိုတိုက်ခိုက်ခွင့်ရစေတယ်လို့ထောက်ပြပါတယ်။ဒါ့အပြင်အစိုးရဖွဲ့ပြုပြင်ပြောင်းလဲရေးကိုပြန်ပြီးချိန်ဆဖို့သူကအကြံပေးပါတယ်။
ပြိုကစီရန်ရဟောင်းအသားကြနေတယ်ဆိုတဲ့ကိစ္စလည်းအင်တာဗျူးတစ်ခုမှာစီဝိုင်းအကြံပေးရှောင်းတာနဲ့ကပြောထားတာရှိတော့ဒီအပိုင်းတွေကိုပြန်ပြီးတော့ပြုပြင်နိုင်မှုလိုတယ်လို့ထင်တယ်။နောက်ကျွန်တော်အမြင်တစ်ခုကတော့ပြည်ပမှာရောင်းတဲ့ဗမာနိုင်ငံသားတွေအတွက်ဒီရင်းနှီးမြှုပ်နှံမှုစီဝေးပေါ့ investment foreign comment လည်းတူတယ်။အဲ့လိုဟာမျိုးတစ်ခုလောက်လုံးနိုင်ရင်ကောင်းမယ်ထင်တယ်။နေပြည်တော်မှာဝန်ကြီးဌာနပေါင်းစုံဒါမှမဟုတ်ဟိုအတိုင်းဒေသကြီးနဲ့ပြည်နယ်တွေကပါလာပြီးလို့ရှိမှရှိတဲ့လှုပ်ချင်တဲ့ project တွေကိုချပြမယ်ဆိုလို့ရှိရင်နိုင်ငံသားမှရောက်နေပမာနိုင်ငံသားပမာနိုင်ငံသားဆိုရင်ကျွန်တော်တခြားနိုင်ငံသားခံယူသွားလဲကျွန်တော်အမြင်တာပမာနိုင်ငံသားပဲသူတို့တွေကဟိုအရင်အနည်းနဲ့နီးပညာကပြည်တွင်းမှာလက်ရှိရှိနေတဲ့လုပ်ငန်းသမားတွေနဲ့ပေါင်းစည်းသွားနိုင်လို့ကျွန်တော်ထင်တယ်ဗျာဥပမာမြန်မာတွေကြည့်ရမလုံးနိုင်ဘူးဆိုရင်လည်းနိုင်ငံသားမှရှိတဲ့မြန်မာတွေကသူတို့ဘာသာသူတို့နိုင်ငံသားအရင်နီးနဲ့နီးပညာကိုရှာပြီးသွင်းလာနိုင်တယ်ဒီဟာခုလိုနိုင်ငံကြီးအခင်းကျင်းတဲ့ဒီနိုင်ငံသားရင်းနှီးမြှုပ်နှံမှုမျောနေရတဲ့အခြေအနေမှာအဖြေတစ်ခုများဖြစ်မလားလို့စဉ်းစားကြည့်နိုင်ပါတယ
်။သူရဲ့ဆောင်းပါးထဲမှာရေတိုမှာစီးပွားရေးပြည်လည်လာပြီလို့ကြားရဖို့မရှိဘူး။ပြည်လည်မှုကမိုက်ခရိုအဆင့်ထိရောက်ဖို့တနည်းအားဖြင့်လူလူတရာလုံးချောင်းလျားနဲ့လမ်းပေါ်မှာအကျိုးသက်ရောက်မှုတွေမြင်ရဖို့လိုနိုင်သေးတယ်လို့ရည်ထားပါတယ်။ဒီတော့က Lurudia Lundu Ajudeapu, Belau Chazo, Belau Mianzon Sonya Melumia, Duga Mientabadle.
Chanon Yemono, D. Tadamaro, Gulu, Piensin, Toyen Tayeneve, Pito Naimare. Palulezo Tatama, Le, Nangaini, Yakan Kesaro, Tacha Chateru, Shiniarari, Shidirao. Soan in Nejaro, Yishi Pidu, a Jew Siwa GBD project in Tahari. Lonely, so we met Leshima, Luria, Siwai, Ninja Mune, Suyapo, Miolinja Tule, Tetrapo Lume, Nangaibati Tukuminel, Natamase, Surehaga, through Stenzame Galatakuru, no Sene, Dido, Tentene, Suyaga, Jayin Piri, Shalime, Yusare, I do, did the Dama to get Chigangone, Omutu, Chana, Missoe, not that Prama, Tamit Nanilla, Dema.
တကယ်တည်ငြိမ်တဲ့အသီးခွင့်တချို့စားခံစားမယ်လို့ကျွန်တော်ထင်တယ်ပေါ့နော်ဒါကျွန်တော်အမြင်ပါငွေငွေညာကြီးနှိမှုနယ်မှုတွေမျောလင့်ထားသလောက်ဝင်မလာဘူးဆိုပေမဲ့2029တဆက်ရှိဘဏ္ဍာနှစ်အတွက်ရှားထားတဲ့ငွေငွေညာကြီးနှိမှုနယ်မှုဒေါ်လာ6ဘီလီယံမှာဖေဖော်ဝါရီလကုန်တည်ဆိုရင်ဒေါ်လာ9.5
ချောက်ရာကန်နှုန်းကျော်လေးပဲရှိမယ်လို့ခန့်မှန်းထားတာစတဲ့အချိန်ဒီကောင်းတွေရှိနေပေမဲ့အစိုးရရဲ့သတင်းထုတ်ပြန်မှုအားနေတာကြောင့်လူထုကတေချာတိကွင့်မရဘူးလို့ကိုကျော်စောခိုင်ကပြောပါတယ်ခင်ဗျာလူထုရဲ့စိတ်ထဲမှာစီးပွားရေးကောင်းမလားဘူးဆိုတဲ့ခံစားချက်ကြီးဖြစ်နေတယ်ဒါကောင်းတဲ့အလားလားတော့မဟုတ်ဘူးပေါ့ဒီဟာကိုအစိုးရအနေနဲ့တနည်းနည်းနဲ့တုံ့ပြန်ပြီးလို့လို့တာပေါ့ဒါပေမဲ့ Yamin Hari, Nanga, anything for Jetty Shio. A Tatelon Galapian. People better lay near Linjaga and near Mazon Chimpian. So not Nicho Biogena Bale, so on a Bibua, the Geran Joan, the Yahoo, the Yellow Anija, Chima, Da Yuji. ဒီချက်ကိုနှစ်ပတ်စလုံးမှမမှန်ငန်ငန်ဆင်ញံရဖို့လို့ရတယ်ကျွန်တော်တို့ခက်ခဲရတော့ရှိမယ်ဒါပေမဲ့ကျွန်တော်ရည်ရခဲ့တယ်လို့ပဲပြီးဟာရီကိုကျွန်တော်တို့ရှင်းဆိုင်ရဖို့ပဲပေါ့ဗျာဒါကျွန်တော်ဒီကုန်းကိုပြောချင်တာ